မြန်မာနိုင်ငံရှမ်းပြည်အရှေ့ဘက်မှာအစိုးရတပ်တွေနဲ့တိုင်းရင်းသားသဘုံတွေကြားတိုက်ပွဲတွေဖြစ်ခဲ့တယ်လို့မြန်မာစစ်အစိုးရကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့လကသဘုံတပ်တွေကကြေးရွာတော်မြေများကိုဝင်ရောက်တိုက်ခိုက်တာကြောင့်ကြေးရွာသား18ဦးသေဆုံးပြီးတော့အိမ်ပေါင်း83လုံးမိလောင်သွားတယ်လို့မြန်မာစစ်အစိုးရပိုင်းသတင်းစာတွေမှာဒီကနေ့ရေးသားပါတယ်။ဒီသတင်းနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့အတည်ပြုချက်တော့မရသေးပါဘူး။မြန်မာသတင်းစာတွေမှာတော့ရှမ်းလမ်းနက်ကင်တပ်ဖွဲ့တစ်ခုဖြစ်တဲ့ SSC တောင်ပိုင်းကတိုက်ခိုက်တာလို့ဆိုပေမဲ့ SSC တောင်ပိုင်းပြောခွင့်ရအမျိုးသမီးကတော့မြန်မာစစ်စုအတက်တွေနဲ့ SSC တောင်ပိုင်းတပ်တွေကြားတိုက်ပွဲဖြစ်တယ်ဆိုတာမှန်ပေမဲ့လို့အခုလိုမျိုးအရသားတွေကိုသူတို့ဘက်ကတပ်ဖြတ်ခဲ့တယ်ဆိုတဲ့စုရသတင်းကိုတော့မဟုတ်မှန်ကြောင်းညင်ဆန်ပါလေ။မြန်မာစစ်စုဟာအဲ့ဒီ SSC တောင်ပိုင်းရှမ်းလမ်းနက်ကင်အဖွဲ့ကိုအကြမ်းဖက်အဖွဲ့တစ်ခုဖြစ်ကြေညာထားပါလေ။SSC တောင်ပိုင်းဟာကိုပိုင်အုပ်ချုပ်ခွင့်အတွက်မြန်မာစစ်စုကနေတိုက်ခိုက်နေတဲ့အဖွဲ့တစ်ခုဖြစ်ပြီးတော့မြန်မာနိုင်ငံအရှေ့ဘက်ကအင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ခုတည်းကတစ်ခုဖြစ်ပါတယ်။